ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခတ်ဖြစ်ရာဒေသတွေကမောင်တော်နဲ့ဘူးတီးတောင်ပါဝင်ဒေသတွင်းလိုအပ်မဲ့နေရာတွေကိုလူသားချင်းစာနာရေးအကူအညီတွေပံ့ပိုးကူညီသွားဖို့မလေးရှားကနေအစားအသောက်နဲ့ဆေးဝါးတန်ချိန်2000ကျော်ပါတဲ့တင်မော်တစီဟာဒီကနေ့မှပဲမြန်မာအစိုးရထံကိုအကူအညီတွေလွှဲပြောင်းပေးရခဲ့ပါတယ်ဒီထောက်ပံ့တွေကိုရခိုင်ပြည်နယ်အစိုးရကနေတဆင့်ပြည်ပခတ်ဖြစ်ခဲ့တဲ့ဒေသတွေကနှစ်ဖက်အတိုင်းဝိုင်းကြားခွဲခြားမှုမရှိဘဲကူညီမျှဝေသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးကပြောပါရတယ်။အပြေဆုံးကိုတော့တိလဝါစိတ်ကံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခတ်ဖြစ်ရာဒေသတွေကဒုက္ခသည်တွေအတွက်အစားအသောက်နဲ့ဆေးဝါးအထောက်ပံ့တွေပံ့ပိုးကူညီသွားဖို့မလေးရှားနိုင်ငံကတင်မော်တစီဒီကနေ့မှပဲရန်ကုန်မြို့တိလဝါစိတ်ကံကိုဆက်ရောက်လာပါပြီ။ဒီတင်မော်ကို Food Florida for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခအကူအညီလိုနာမည်ပေးထားပြီးတော့မလေးရှားလူမှုအဖွဲ့အစည်းတွေရဲ့အကူအညီနဲ့အစားအသောက်ဆေးဝါးနှိစင်သုံးပစ္စည်းတွေအဝတ်အထည်နဲ့ဆောင်စားတဲ့လူသုံးပစ္စည်းတန်ချိန်2300တင်ဆောင်လာတာဖြစ်ပါတယ်။ဒီထောက်ပံ့ရေးပစ္စည်းတွေကိုမြန်မာအစိုးရလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကလက်ခံရယူခဲ့ပြီးတော့ရခိုင်ပြည်နယ်ကိုပို့ဆောင်သွားမှာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်အခုလိုမျိုးလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပံ့ပိုးကူညီတဲ့အပေါ်မှာလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်။
အမှန်မှန်တော့ကျွန်တော်တို့ကဒီပစ္စည်းတွေကိုခုနစပရေကနေပြီးတော့တာမတ်ကြီးနဲ့လည်းကျွန်တော်တို့စကားပြောပြီးဒီပစ္စည်းတွေရောက်လာတယ်ရောက်လာရင်တက်မလို့ရင်ရင်ကကူညီမယ်ကူညီပြီးတော့ဒီဖြစ်တဲ့စစ်တွေကိုကျွန်တော်တို့မျိုးပို့ပေးမယ်ပို့ပြီးတော့အဓိကမောင်းနှော data affected ပေါ့ဖြစ်ပြက်သွားတဲ့ conflict ဖြစ်သွားတဲ့နေရာလူတွေအားလုံးနဲ့ဆိုင်ပါ
ဒီသင်္ဘောပေါ်မှာတင်ဆောင်လာတဲ့စားနေရိတ်ခါနဲ့ဆေးဝါးစုစုပေါင်း$1,000,000+ကိုရခိုင်ပြည်နယ်အတွက်ထောက်ပံ့ကူညီတာဖြစ်တယ်လို့ဒီအကူအညီလွှဲပြောင်းပွဲမှာတက်ရောက်ခဲ့တဲ့မလေးရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါအပြင်နိုင်ငံတွေကြားယုံကြည်မှုတည်ဆောက်ရမှာဖြစ်ပြီးတော့အကူအညီတွေလွှဲပြောင်းပေးဖို့အတွက်အတူလွတ်တဲလှုပ်ဆောင်ရမယ်လို့လည်းသူကဆိုပါတယ
် The handing over is done to the government and the distribution will be done by them
We cannot ထောက်ပံ့ပစ္စည်းတွေအစိုးရကိုလွှဲပြောင်းပေးလိုက်ပါပြီဖြန့်ဖြူးရေးကိုလည်းသူတို့ကပဲလုပ်ပေးမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တစ်ချိန်လုံးအစိုးမြင်နေလို့မဖြစ်နိုင်ပါဘူးနိုင်ငံတွေကြားမှာယုံကြည်မှုတည်ဆောက်ကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နဲ့နဲ့စိုးရိမ်မကင်ဖြစ်ရတာတွေကိုအလေးနက်ထုတ်ဖို့ပြောဆိုထားပြီးဖြစ်ပေမဲ့လို့ဒီနေရာမှာနေပြီးဆုံးသွားမှာမဟုတ်ပါဘူးတို့တကယ်ရှိနေတဲ့နေရာမှာဒီပစ္စည်းတွေလွှဲပြောင်းပေးနိုင်ဖို့အတွက်အတူတကောလက်တွဲဆောင်ရွက်နိုင်ဖို့ကပိုပြီးတော့အရေးကြီးပါတယ
်ဒီအထောက်ပံ့အကူအညီတွေကိုမကြမီရပ်ပိုင်းမှာပဲရခိုင်ပြည်နယ်ကိုတင်ပို့သွားမှာဖြစ်ပြီးတော့ပြည်ပခဖြစ်ရာဒေသတွေကရခိုင်နဲ့မူဆီလင်အတိုင်းဝက်နှစ်ခုကြားမျက်မျက်တတအကူအညီထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်စားနပ်ရိက္ခတင်တင်မော Nutrition Alliance ဟာရန်ကုန်တိလဝါစိတ်ကမ်းမှာထောက်ပံ့ရေးပစ္စည်းတွေပေးအပ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မူဆလင်ဒုက္ခသည်စခန်းတွေစီကိုရိက္ခတွေပို့ဆောင်မှုဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ဒီသင်္ဘောပေါ်မှာနိုင်ငံပေါင်း17နိုင်ငံကဆေးပညာရှင်တွေ၊ပညာရေးကဏ္ဍကျွမ်းကျင်သူတွေ၊မလေးရှားနဲ့နိုင်ငံတကာသတင်းတောက်တွေအပြင်မလေးရှားနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း NGO တွေကကိုယ်စားလှယ်တွေလိုက်ပါလာကြပါတယ်။ဒီသင်္ဘောမြောက်လာခင်အချိန်အတွင်းမှာပဲဗုဒ္ဓဘာသာမြန်မာဘုန်းကြီးတချို့နဲ့အမျိုးသားရေးလှုပ်ရှားသူလူပေါင်း50လောက်ဟာမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုပြီးတီလိုဝါစစ်ကမ်းအပြင်ဘက်မှာ3နာရီကြာကြာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကကောမလေးရှားနိုင်ငံဘက်ကပါတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်ရီနောက်ပိုင်းမှာမြန်မာအစိုးရအနေနဲ့ဒေသတွင်းအာဆီယံနိုင်ငံတွေကလူသားချင်းစာနာထောက်ပံ့အကူအညီတွေရယူတာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်ဒီမတိုင်ခင်လေးမှာအင်ဒိုနီးရှားနိုင်ငံဘက်ကနေရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းဝန်းအတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲထောက်ပံ့အကူအညီခဲ့တာတွေလည်းရှိပါတယ်ခင်ဗျာ